Democratic Party Tamara Long Hillary Clinton Republican Tamara Long Donald Trump တို့ဘသူကိုတမရဖြစ်ရွေးချယ်မလဲဆိုတာကို American ပြည်သူတွေမဲပေးရွေးချယ်နေကြပြီဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမဲဆွေစည်းရုံးခဲ့ရမှာတမရလောင်းနှစ်ယောက်ကြားချပြတဲ့မူဝါဒတွေရွေးကောက်ပွဲစည်းတီးဟာတော်တော်လေးခွဲပြားခဲ့ပါတယ်ဒါကြောင့်တမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြတဲ့မြန်မာຫນွေဘွား American နိုင်ငံသားတွေအနေနဲ့ဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားရွေးချယ်ကြတယ်လဲဆိုတာကိုမတ်စုမြန်မုံကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်တမရအဖြစ်ဒီမိုကရက်ဟီလရီကလင်တန်ကိုရွေးချယ်မှလား Republican Donald Trump ကိုရွေးချယ်မှလားဆိုတာအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်အခုအတန်လွှင့်နေခြင်းအထိအနောက်ဖက်ချမ်းပြည်နယ်တွေမှာမဲပေးနေကြဆဲဖြစ်ပါတယ်ဒီတစ်ခါရွေးကောက်ပွဲမှာထူးခြားခဲ့တာကတမရလောင်းနှစ်ယောက်ကြားမှာချပြတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့မူဝါဒတွေဟာတော်တော်လေးကိုကွဲပြားခဲ့ပါတယ်အထူးသဖြင့်စီးပွားရေးဆိုင်ရာမူဝါဒလုံခြုံရေးနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာစန့်ကျင်ဘက်သဘောထားတွေရှိနေတာကိုတွေ့ရပါတယ်။ဒီတော့အမေရိကန်နိုင်ငံသားတွေအနေနဲ့သမ္မတကိုမဲပေးတဲ့နေရာမှာဘလို့အချက်တွေကိုအခြေခံရွေးချယ်ခဲ့ကြတယ်လဲဆိုတာသိရဖို့မဲပေးခဲ့တဲ့မြန်မာຫນွေဘွားအမေရိကန်နိုင်ငံသားတချို့ကိုဆက်သွယ်မေးစီထားပါတယ်။သမ္မတလောင်းနှစ်ယောက်လုံးမဲပေးခဲ့ကြပြီးတော့နှစ်ယောက်လုံးကလည်းရွေးကောက်ပွဲအောင်ပွဲခံဖို့ပြင်ဆင်ထားရာနယူးယောက်ပြည်နယ်နယူးယောက်မြို့ကကိုကျော်စီကိုပထမဆုံးအနေနဲ့ဒီရွေးကောက်ပွဲမှာမဲပေးတဲ့အတွေ့အကြုံကနေစပြီးတော့မေးထားပါတယ
်ကျွန်တော်မနေ့ကတော့ဒီကွင်းဆန်သွားပြီးတော့မဲပေးခဲ့ပါတယ်မဲပေးရလူတွေကများတယ်မဲပေးရလူကျွန်တော်တို့နေတဲ့နေရာကဒီ immigrant တွေများတော့mix ပေါ့နော်အဖြူရောအမဲရောအထူးသဖြင့် Asia လူတွေများတာပေါ့နော်တွေ့တာတော့လူနေပိုင်းလူလက်ပိုင်းလူကြီးပိုင်းအကုန်စုံလာကြပါတယ်
အခုဒီတစ်ခါဘသူ့ကိုတမရအဖြစ်ရွေးမယ်ဆိုတာကို့အတွက်ဆုံးဖြတ်ချက်ကလွယ်လွယ်ကူကူချလို့ရလားဘလို့အချက်တွေကိုအခြေခံပြီးတော့မှဒီတမရလောင်းကိုရောမဲထည့်တယ်ဆိုတာမျိုးပြောပြပါရှင်
။ဒီတစ်ခါကရွေးရတာလွယ်တယ်အစဉ်လာရဆိုရင်ကျွန်တော်က Republican ကိုအမြဲတမ်းထောက်ခံခဲ့ဒါပေမဲ့ဒီ Republican ကဝင်တိုင်းတဲ့ candidate ပေါ့နော်သူ့ကိုထောက်ခံဖို့အတွက်ဆိုတာဘလို့မှမဖြစ်နိုင်အဲ့တော့ဒီ Democrat က candidate ဖြစ်တဲ့ Hillary ကိုပဲကျွန်တော်မဲပေးခဲ့ဆုံးဖြတ်ချက်ကဘလို့ပုံမူတည်လဲဆိုရင်အတွေ့အကြုံပေါ့နော်ဟီလာရီရဲ့အတွေ့အကြုံအတိတ်ကင်းတဲ့ဟိုနိုင်ငံရေးသမားတော့မဟုတ်ဘူးဒါပေမဲ့ဒီတိုင်းပြည်အတွက်ပို့ပြီးလမ်းကြောင်းမှန်တဲ့နေရာပေါ့ပို့ပြီးတော့ဟိုရှေ့ကိုသွားမဲ့လူဆိုသူပဲရှိတယ
်နယူးယောက်မြို့ကကိုကျော်စီလိုပဲဟီလာရီကလင်တန်ရဲ့မူဝါဒတွေကိုသဘောကျလို့မဲပေးခဲ့သူနောက်ယောက်ကတော့ကယ်လီဖိုးနီးယားပြည်နယ်ဆန်မာတီယိုမြို့ကမတ်ဆန္ဒရွှေပါ
ရောက်သွားတဲ့အချိန်ကတော့9နာရီလောက်ဖြစ်ပါတယ်ဒါမဲ့လည်းလူအများကြီးတော့မရှိဘူးဒါမဲ့ခဏဆောင်းရတယ်လိုင်းစီဆောင်းရတယ်ဘာလို့ဆိုတော့ဟိုအသက်ကြီးတဲ့သူတွေက electronic system နဲ့ပေးရဟာကြွမှုဝင်တဲ့အတွက်ကြောင့်ပေါ့နော်မဲပေးဖို့ခဏလေးစောင့်ရတာတော့ရှိတယ်ပေါ့နော်တခြားတော့အခက်ခဲမရှိပါဘူ
းဒီနေ့မဲပေးတဲ့အခါမှာကိုရွေးချယ်တဲ့ဒီသမရလောင်းပေါ့နော်သူ့ကိုခက်ခက်ခက်ခက်ရွေးချယ်ရလားနောက်ပြီးတော့ဘယ်လိုမျိုးအချက်တွေကြောင့်မို့လို့သူ့ကိုကမဲပေးဖို့ရွေးချယ်တယ်ဆိုတာလည်းသိပြရစေ
သမရလောင်းကိုရွေးချယ်ရရင်အမှတိတ်တော့ခက်ခက်ခက်ခက်တော့မရှိပါဘူးကျွန်တော်ကတော့ Hillary Clinton ကိုမဲပေးတယ်ဘာလို့ဆိုတော့သူ့ရဲ့ policy တွေကကျွန်တော်တို့immigrant အနေနဲ့ပုံပြီးတော့အစဉ်ပြေလိမ့်မယ်ပြီးတဲ့အခါကျတော့သူ့ရဲ့ policy တွေဟိုစိုက်တဲ့အတွက်ဖို့နော်အဲဒါကြောင့်မို့ Hillary Clinton ဝယ်တမရအနေနဲ့မဲပေးခဲ့ရတယ်အဲဒါပြင်အဓိကကတော့သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Donald Trump ရဲ့ policy တွေကဟိုနည်းနည်းလေးအစွန်းရောက်မှုလေးတွေရှိနေတယ်လို့လည်းမြင်မိတဲ့အတွက်ကြောင့်ပြီးတဲ့အခါကျတော့ဒီ foreign policy တွေကလည်းဒီခါလေးကျတော့ဟိုသူပြောသလိုမလွယ်ဘူးပေါ့နော်တကယ်တမ်းကျတော့ဟိုအလုပ်တွေကိုပြန်ပြီးတော့ဒီမှာပြန်ယူဖို့ဆိုတာကလည်းအမှန်တကယ်ကတော့လွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအထင်အတိုင်းသာတစ်ခုကိုယူပြီးလုပ်ရမယ့်ကိစ္စတစ်ခုဖြစ်တယ်ပေါ့နော် Hillary Clinton မှာလည်းဒီအလုပ်သမားရေးရာအပိုင်းပေါ့နော်ပြီးတော့ခါဟိုအလုပ်တွေဟိုပြန်ပြီးတော့ဒီနိုင်ငံမှာပြန်ပြီးတော့ဖြစ်ဖို့ရန်အတွက်လှုပ်ဆောင်တဲ့ရေးပိုင်းမှာသူ့အနေနဲ့လည်းသူ့ရဲ့ policy တွေနဲ့လည်းလှုပ်ဆောင်နိုင်တယ်လို့ကြောင်းယုံကြည်ရတဲ့တော့ Hillary Clinton ကိုဗုတ်ခဲ့တာဖြစ်ပါတယ်လို့ဒါပြင်အဓိကနောက်တစ်ခုကတော့အဖြူအမဲအရှိန်အောင်အလိုမျိုးမခွဲထားပဲနဲ့ပေါ့တန်းတူဆက်ဆံတဲ့နေရာမှာလဲ Hillary Clinton ကပို့ပြီးတော့လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်တဲ့အတွက်ကြောင့် Hillary Clinton ကိုမဲပေးခဲ့ခြင်းဖြစ်ပါတယ
် American ဟာအလုပ်စူးစမ်းသူတိုင်းအကျိုးခံစား권ရှိတဲ့နိုင်ငံဖြစ်ရမယ်လို့ Hillary Clinton ကသူ့ရဲ့မဲဆွယ်ပွဲတွေမှာပြောခဲ့ပါတယ် Donald Trump ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဒုက္ခတွေတွေကိုလက်ခံမှာမဟုတ်ဘူး American နဲ့ Mexico နယ်စပ်မှာတရားမဝင်လူတွေဝင်မလာနိုင်အောင်လို့တိုင်းဆောင်မယ်လို့ပြောခဲ့တာပါဒီလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာပိုင်းမှာတော်တော်လေးကိုမူကွဲခဲ့တဲ့အချက်ကအမေရိကန်မှာလာရောက်အခြေချနေထိုင်ကြသူမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာတက်ရောက်မှုရှိခဲ့ပါတယ်။ Illinois ပြည်နယ်ရှီကာဂိုမြို့မှာ၄နာရီလောက်ကြာအောင်လို့တန်းစီဆောင်ပြီးမဲပေးခဲ့တဲ့ကိုအောင်မြတ်မျိုးအတွက်ကဒီအချက်ကအဓိကဖြစ်တယ်လို့အခုလိုပြောပါတယ်
။သ
ကျွန်တော်ကပမာပြရောက်လာတဲ့အတိတမတော်ဝန်ချင်းမဲပိတ်ခွင့်ရခဲ့တာပါကျွန်တော်ကတော့ဟိုဟီလရီကလင်တန်ကိုရွေးချယ်ပြီးမဲပိတ်ခဲ့ပါတယ်ဘာလို့လဲဆိုတော့တခြားနိုင်ငံကလာပြီးတော့အခြေချတဲ့လူတယောက်အနေနဲ့လာခဲ့တဲ့အခါမှာရောက်ခါစားတော့ကဒီအလောက်ရဖို့တော့ပညာရသင်မရဖို့တော့အကောင်လုံးဒီတိုင်းပြည်ရဲ့ဥပဒေတခြားနိုင်ငံလာပြီးအခြေချတဲ့လူတွေအတူဥပဒေတွေကောင်းလို့ကျွန်တော်ဒီနေရာကိုခုရောက်ခဲ့တာလေဆိုအဲ့ဒီဥပဒေတွေကိုကောင်းလို့ဂရိပေးထားတဲ့ဟီလရီကလင်တန်ကိုပဲကျွန်တော်မဲပေးခဲ့ပါတယ်ဘာလို့လဲနောက်လာမဲ့တခြားနိုင်ငံလာမဲ့အီမီဂရန့်တွေလည်းဒီလိုမျိုးဥပဒေရဲ့အကြောင်းပဲပို့ပြီးတော့ကောင်းတင်မယ်လို့ကျွန်တော်ထင်ပါတယ်
လက်ရှိသမ္မတဘရက်အိုဘားမားတက်လာချိန်2008ခုနှစ်ဟာအမေရိကန်မှာစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရချိန်ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာတော့စီးပွားရေးဟာပြန်လည်တိုးတက်ကောင်းမွန်လာတဲ့အခြေအနေကိုရောက်နေပါပြီ။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်စီးပွားရေးကျဆင်းမှုဒဏ်ကိုခံရသူတွေအတွက်အလုတ်အကိုင်းတွေဖန်တီးပေးမယ်။တရုတ်နိုင်ငံလိုအလုတ်သမားကတက်တာတဲ့နိုင်ငံတွေစီရောက်နေတဲ့အမေရိကန်စီးပွားရေးတွေနိုင်ငံထဲပြန်ရအောင်လုပ်ပေးမယ်လို့ကတိပြုထားပါတယ်။ဒီကတိအပြင်IS စစ်သွေးကြွားတွေကိုအမြင့်ပြတ်အောင်ရှင်းမယ်လို့ Trump ရဲ့ပြောကြားချက်ကိုသဘောကျတဲ့အတွက် Trump ကိုရွေးချယ်ခဲ့သူတွေကတယောက်ကတော့ Nevada ပြည်နယ် Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ်
။မဲပေးဖို့စဉ်းစားတဲ့အခါကျတော့ Hillary Clinton ရော Donald Trump ရောနှစ်ယောက်စလုံးကိုတော့ကျွန်တော်ကအိုးရင်တော့မဲပေးခဲ့ရသလိုတန်ချိန်မီလို့တော့ကျွန်တော်မတွက်ပါဘူး။ဘာလို့ဆိုတော့ Hillary Clinton အနေနဲ့ကလည်းနည်းနည်းလေးခပ်ပြော့ပြော့လေးသူ့ရဲ့လွန်ခဲ့တဲ့ရှစ်နှစ်ကလေးကသူ့ကိုလီလာကြည့်ရတော့သူပြပတ်တာတိတ်မရှိပါဘူးနည်းနည်းပြော့လေ Donald Trump ကျတော့သူ့ဟာလေးနဲ့သူတက်လာတယ်သူကတော့အရင်ကတည်းကသူက model လေးတွေနဲ့ဗာလေးတွေနဲ့သူ့ရဲ့ကိုယ်ကိုယ်ရာကိစ္စလေးတွေရှိတာပေါ့ဒါပေမဲ့ကျွန်တော်တွက်ကြည့်တဲ့အခါကျတော့ Democratic ရှင်းပြပြီးတဲ့အချိန်မှာအပြောင်းလဲလေးကိုလည်းတကယ်လိုချင်ပါတယ်နောက်တစ်ချက်က IS ကိုအပြတ်နိုင်နေမယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့တိုင်းပြည်ကိုပြန်ပြီးချမ်းသာအောင်လုပ်မယ်ဆိုတဲ့ကိစ္စရယ်အဲ့ဒီအဓိကနှစ်ချက်နဲ့ကျွန်တော်ကပြန်ပြီးတော့ရွေးလိုက်တဲ့အခါကျတော့ကျွန်တော် Donald Trump ကိုပဲကျွန်တော်မဲပေးခဲ့ပါတယ်
ကမ္ဘာမှာဩစာအချိန်ဟောအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာတိတ်ကိုအရေးကြီးပါတယ်။မဲဆွယ်စည်းရုံးမှုတွေအတွင်းနိုင်ငံသားရေးဝန်ကြီးဟောင်းတစ်ယောက်ဖြစ်တဲ့ Hillary Clinton ဘက်ကသူ့ကျင့်သုံးနိုင်တဲ့နိုင်ငံသားရေးမူဝါဒတွေအကြောင်းရှင်းပြတာမျိုးရှိခဲ့ပေမဲ့ Donald Trump အနေနဲ့ကတော့ပြက်ပြက်သားသားပြောထားတာမျိုးမရှိပါဘူး။ California ပြည်နယ် Orange County ကနေမဲပေးခဲ့တဲ့ကိုညင်ကြီးကသူ့သမ္မတရွေးချယ်တဲ့နေရာမှာဒီကိစ္စကိုအဓိကစဉ်းစားခဲ့တယ်လို့ပြောပါတယ်
။ Candidate ကတော့ကျွန်တော်ကတော့ Hillary Clinton နဲ့ရွေးလိုက်တယ်ဘာဖြစ်လို့ဆိုတော့အဓိကတော့သူ့အရန်ကြိုက်လုံးတော့မဟုတ်ဘူးဒါပေမဲ့ Donald Trump နဲ့ဆိုင်တော့သူကပို့ပြီးတော့ဟိုဆိုတာတင်ညာရှိရလို့ထင်တာပဲလေအဲ့ဒါဆိုတော့သူမှနောက်ပြီးတော့နိုင်ငံရေးနဲ့လည်းပတ်သက်ပြီးတော့သူကပို့ပြီးတော့ဝါရင်းနဲ့ဆိုတော့အမားလို့ပုံနေတယ်လို့ကျွန်တော်သုံးဖြတ်ပြီးတော့ပေးတာပါ
ဟုတ်တခြားဒီနိုင်ငံရေးပြင်ကိုနဲ့ဓာတ်ရိုက်ပတ်သက်နိုင်တဲ့ဘယ်လိုကိစ္စမျိုးတွေပေါ်မှာရောစဉ်းစားလဲ
တခြားစဉ်းစားတဲ့အကြောင်းကတော့ Donald Trump တက်လို့ရှိရင်ဒီတကယ်တိုင်းပြည်ရင်းနဲ့ဆက်ဆံရေးပေါ်တော့မပြေမှာသိုးရင်တော့တခုပဲအဲ့ဒါကတော့ Hillary Clinton နဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေမှာပေါ့နော်။ဘာဖြစ်လို့ဆိုတော့သူကတကယ်တိုင်းပြည်နဲ့ငကိုရရလဲဆက်သွယ်ချီထားမှုတဲ့လူဆိုတော့ဟိုစားတိုင်းပြည်အတွက်ပြဿနာဖြစ်ပြမရှိပါဘူး။အဲ့ဒါကြောင့်မလို့ပါ
။အခုကြားခဲ့ရတာကတော့ American သမ္မတရွေးကပွဲမှာမဲပေးခဲ့ကြတဲ့မြန်မာနယ်ပွား American နိုင်ငံသားတချို့ရဲ့သဘောထားတွေဖြစ်ပါလေ။မကြခင်နိုင်ပိုင်းအတွင်းမှာဘသူကသမ္မတအဖြစ်အနိုင်ရတယ်ဆိုတာအဖြေထွက်လာတော့မှဖြစ်တဲ့အတွက်သမိုင်းဝင်ပထမဆုံးအမျိုးသမီးသမ္မတတယောက်ဖြစ်လာမလားနိုင်ငံရေးနောက်ခံမရှိတဲ့စီးပွားရေးသမားကြီးကသမ္မတဖြစ်လာမလားဆိုတာသိရတော့မှဖြစ်ပါရဲ့ရှင်